တိုက်ခံနေတဲ့တွဲဆုံဆွေးနွေးဖို့တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်းယီကစစ်ကောင်စီကိုတနင်္ဂနွေနေ့ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့တရုတ်နိုင်ငံရဲ့ဝန်ကြီးရဲ့တိုက်တွန်းချက်ဟာကျိုးဆိုရမယ့်အချက်လို့သုံးသပ်သူတွေကယူဆကြပြီးမဲ့ခိုင်ခိုင်မာမာရလတ်ထွက်လာနိုင်မှာမလားဆိုတာကိုတော့တတိထားစောင့်ကြည့်ရမှာဖြစ်ကြောင်းပြောဆိုကြပါတယ်။ဒီအကြောင်းကျွန်တော်ကပဲစူးစီးတင်ပြထားပါတယ်ခင်ဗျာ။မြန်မာနိုင်ငံကိုရောက်ရှိနေတဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကစစ်ကောင်စီနဲ့အတိုက်ခံတွေကြားဆွေးနွေးဖို့မြန်မာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ကိုပြောဆိုလိုက်တာဟာကျိုးဆိုရမယ့်အချက်ဖြစ်ကြောင်းအမေရိကန်ပြည်ထောင်စုမှနေထိုင်တဲ့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရိုဒင်းငါကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ဒီတကယ့် NRG နိုင်ငံတစ်ခုဗမာပြည်ရဲ့အတိကဆက်ဆက်နေတဲ့အိန္ဒိချင်းနိုင်ငံရဲ့အစ်မမြင့်ကောင်းဆောင်နိုင်ငံသားရေးဝန်ကြီးကိုရိုင်းအဲ့ဒီလိုပြောသွားတဲ့ကိစ္စကတော့အခြေခံအဖြစ်ကြိုဆိုတယ်ဒါပေမဲ့သတိထားကြီးစွာနဲ့နည်းနည်းစောင့်ကြည့်ရမယ်လို့ယူဆတယ်ဗမာပြည်ရဲ့နိုင်ငံကြီးအကြက်တဲကိုဖြည့်ရှင်းဖို့အကောင်းဆုံးနည်းလမ်းဖြစ်မယ်လို့လည်းကျွန်တော်ယူဆတယ်တရုတ်ရဲ့အဓိကရည်မှန်းချက်ကတော့ဗမာပြည်မှာတည်ငြိမ်တဲ့အစိုးရတရက်ရှိဖို့သူလိုအပ်တယ်လိုလားတယ်ဒီအာဏာသိမ်းစစ်ကောင်စီကလည်းဘလို့မှတည်ငြိမ်အောင်မထိန်းသိမ်းနိုင်ဘူးဆိုတာလက်ရှိအခြေအနေကအပေါ်လွင်နေတယ်ဒီလိုဆက်သွားမယ်ဆိုလို့ရှိရင်အခုလက်ရှိပေါ့လေတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုစုပ်ယုပ်ပျက်စီးနိုင်တဲ့အခြေအနေမှာအဲ့ဒီတရုတ်ကလည်းဒီတင်ပြလာတယ်အဆိုပြုလာတယ်လို့ပဲကျွန်တော်သုံးသပ်ပါတယ
်ဒါအပြင်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကမြန်မာနိုင်ငံရေးမှာပါဝင်ပတ်သက်ကြတဲ့အဖွဲ့အစည်းတွေအနေနဲ့စင်ဂျင်တုံတရားကိုလက်ခံထားပြီးညှိနှိုင်းဆွေးနွေးကြဖို့နဲ့နိုင်ငံရေးအရာပြန်လည်တည်မြဲရေးကိုကြိုးပမ်းကြဖို့မျှော်လင့်တဲ့အကြောင်းပြောပါတယ်မြန်မာနိုင်ငံကဆက်အနာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းရေးဖန်ဆီးခံထားရတဲ့ဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးဖို့မဖြစ်နိုင်ဘူးလို့အပြတ်မပြောနိုင်ပါကြောင်းစစ်ကောင်စီပြောခွင့်ရပိုချုပ်စော်မင်းထွန်းကပြီးခဲ့တဲ့သတင်းပတ်အတွင်းပြောဆိုခဲ့ပြီးတဲ့နောက်မှာတရုတ်နိုင်ငံသားဝင်ကြီးရဲ့တိုက်တွန်းချက်ထွက်ပေါ်လာတာပါအရင်1990အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့မြန်မာနိုင်ငံရေးလေလာသုံးသပ်သူဒေါက်တာတင့်ဆွေကတော့တရုတ်နိုင်ငံရဲ့ဝန်ကြီးရဲ့တိုက်တွန်းမှုကြောင့်တော့ထိရောက်တဲ့ရလတ်အပြောင်းလဲမျိုးထွက်လာပါမလားဆိုပြီးတန်မြားရှိနေပါတယ်
ထူးခြားချက်တစ်ခုကတော့တွေ့ဆုံဆွေးနွေးမှုအကြောင်းသူကပြောလာတယ်ပြောရေးဆိုခွင့်ရှိသူပြောတဲ့သဘောကလည်းကြားကောင်းအောင်ပဲပြောတာလားတော်အောင်ဆုံးဖြစ်ရင်တွေ့ကောင်းတွေ့မယ်လို့မျိုးနေချက်ကိုလူတွေနည်းနည်းသူပြောတဲ့အတိုက်ခံဆိုတာပါလေဟိုဒီစစ်ကောင်စီလက်ထက်မှာလုပ်တဲ့ညဉ့်ညံ့ရေးဆွေးနွေးပွဲဖြစ်ဖြစ်တခြားဆွေးနွေးပွဲဖြစ်ဖြစ်ဆိုရင်တက်ချင်တဲ့လူတွေတက်ပြီးတော့တက်တဲ့လူတွေကလည်းစစ်ကောင်စီနဲ့ပေါင်းပြီးတော့သူတို့ဂျိုးချွာရအောင်လုပ်တဲ့ဆွေးနွေးပွဲတွေလူဖြစ်တော့တာတရုတ်နိုင်ငံကပြောတဲ့တွေ့ဆုံဆွေးနွေးပွဲမှာအတက်ခံပဲလို့ပြောရမယ်တော့အောင်ဆန်းစုကြည်ပါမလားဆိုတော့လေပြောလို့မရတဲ့အနေထားဖြစ်တဲ့အတွက်ကျွန်တော်ကတော့တိတ်ထူရပြီးတိုးတက်တဲ့လက္ခဏာလို့မမြင်ပါဘူးခင
်ဗျ။ပကံမှာကျင့်ပါတဲ့လန်ချမ်းမဲကောင်ခေါ်မဲကောင်မြစ်ကြောင်တလျှောက်ကနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးကိုတက်ရောက်ရေးအတွက်တရုတ်နိုင်ငံသားဝင်ကြီးမြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။စစ်အာဏာသိမ်းပြီးနောက်ပေါ်ပေါက်လာတဲ့နိုင်ငံရေးအကျက်အတဲ့ကိုသက်ဆိုင်သူအလုံးဆွေးနွေးဖြေရှင်းကြဖို့တိုက်တွန်းထားတဲ့အာဆီယံဘုံသဘောတူညီချက်ကိုနိုင်ငံတကာကလည်းထောက်ခံနေတာဖြစ်ပါတယ်။အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုမျိုးနဲ့နိုင်ငံသားတွေရဲ့နိုင်ငံရေးအခွင့်အရေးကိုစိုးရိမ်မှုချိန်ချောက်ခံရမှုမရှိဘဲအသုံးပြုနိုင်တဲ့အခြေအနေမျိုးမရှိဘူးဆိုရင်တော့အကြမ်းဖက်မှုတွေနဲ့မတည်မငြိမ်မှုတွေနောက်ထပ်ပိုပြီးကျယ်ပြန့်လာပါလိမ့်မယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကပြီးခဲ့တဲ့လအတွင်းကုလသမဂ္ဂအထွေထွေညီလာခံမှသတိပေးထားတာဖြစ်ပါတယ်ခင်ဗျာ